ပြည်ထောင်စုပါလီမန်ရွေးကောက်ပွဲဒီကနေ့စတင်နေပြီဖြစ်ပါတယ်။ကြိုတင်ခန့်မှန်းချက်စစ်တမ်းတွေအရပါတီရေးနှစ်ခုကြားရလဟာညီမျှနေတာမို့ဘယ်သူအနိုင်ရမယ်မှန်ခန့်မှန်းရခက်နေပါတယ်။ဗိုလ်တုနေမှာကောက်ခံရရှိတဲ့နိုင်ငံလုံးဆိုင်ရာစစ်တမ်းရဝန်ကြီးဒေးဗစ်ကင်မရွန်ရဲ့ Conservative Party က33ရာခိုင်နှုန်းရရှိတာပြီးအဓိကအတိုက်ခံပါတီဖြစ်တဲ့ Miliband ရဲ့ Labour Party ကတော့32ရာခိုင်နှုန်းရရှိတာပါတယ်။ရွေးကောက်ပွဲရလဟာဗြိတိန်ရဲ့အဓိကပါတီနှစ်ခုကကျန်ပါတီငယ်တွေနဲ့ညွန်ပေါင်းအစိုးရဖွဲ့ဖို့ဖြစ်လာနိုင်ပြီးပါလီမန်ရဲ့နေရာ650ကိုမျှဝေယူမဲ့သဘောဖြစ်လာနိုင်တယ်လို့လူဒုစစ်တမ်းတွေကဆိုပါတယ်။လေလာစစ်ဆန်းသူတွေကတော့အခုကျင်းပတဲ့ဗြိတိန်ရွေးကောက်ပွဲဟာခံမရအခက်ဆုံးရွေးကောက်ပွဲလို့ဆိုပါတယ်။လက်ရှိဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကတော့သူသာပြန်ပြီးရွေးခံရမယ်ဆိုရင်နိုင်ငံပေါင်း28နိုင်ငံပါတဲ့ဥရောပသမဂ္ဂထဲမှာဗြိတိန်နိုင်ငံဆက်ပြီးနေသင့်မနေသင့်ဆိုတဲ့ကိစ္စကိုလူမှုဆန္ဒခံယူပွဲလှုပ်သွားမယ်လို့မဲဆွယ်ပွဲမှာကတိပေးခဲ့ပါတယ်။စကော့တလန်ကိုဗြိတိန်နိုင်ငံကနေခွဲထွက်ခွင့်ပေးမလားဆိုတာကလည်းအဓိကအကြောင်းအရာတစ်ရပ်ရှိနေစေပါ။ခွဲထွက်ရေးကိစ္စမနှစ်တုန်းကလူမှုဆန္ဒခံယူရမှာစကော့တလန်နေရှုံးနေခဲ့ပါတယ်။ဒီနေ့ရွေးကောက်ပွဲမှာစကော့တလန်အမျိုးသားပါတီSNP ကပါလီမန်နဲ့တတိယအင်အားအကြီးဆုံးအုပ်စုဖြစ်လာနိုင်ပြီးလေဘာပါတီနဲ့ညွန်ပေါင်းအစိုးရဖွဲ့လာနိုင်ပါတယ်။ဗြိတိန်ရွေးကောက်ပွဲမှာမဲပေးနိုင်သူ45%ဟာမဲယုံပေါင်း9000မှာမဲပေးနေကြပါတယ်။